လက်ရှိမြန်မာနိုင်ငံပြည်ပြင်ပြောင်းလဲလုပ်ငန်းစဉ်တွေအပေါ်မလိုလားလို့ဖြစ်လို့ဖြစ်စီကြံစီဆောင်ရွက်နေသူတွေရှိနေပြီးမြန်မာနိုင်ငံဟာဒီလူတွေရဲ့ထောင်ချောက်တဲ့ရောက်မသွားဖို့အရေးကြီးတယ်လို့မြန်မာနိုင်ငံသားဝန်ကြီးဦးဝနမောင်နှင်ကကုလသမဂ္ဂနှစ်ပတ်လည်ညီလာခံမိန့်ခွန်းမှာပြောဆိုပါတယ်မြန်မာနိုင်ငံရဲ့အပြောင်းလဲဟာအခြေတည်စဖြစ်ပြီးအထူးအခြားမခံနိုင်ပေမဲ့မြန်မာအစိုးရအနေနဲ့ကတော့နောက်ကျောင်းပြန်လှည့်သွားမှာမဟုတ်ဘူးလို့လည်းနိုင်ငံတကာကကတိပေးပြောကြားလိုက်ပါတယ်ဒီမိန့်ခွန်းနဲ့ပတ်သက်လို့ကိုသားညွန့်ဦးကသေစိတ်တင်ဆက်ပါမယ်ခင်ဗျာ
နိုင်ငံကြီးဝန်ကြီးဦးဝနမောင်လေးရဲ့မိန့်ခွန်းထဲမှာတော့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုရှင်းလင်းထားပြီးဒါရီဟာစိတ်ချရတဲ့အခြေအနေတော့မရောက်သေးဘူးဆိုတာကိုအဓိကထားပြီးတော့ပြောဆိုတာတွေ့ရပါတယ်ဒီမိုကရေစီအသွင်ကူးပြောင်းစမြန်မာနိုင်ငံမှာတည်သာထင်ရှားတဲ့တိုးတက်အောင်မြင်မှုတွေတွေ့ရသလိုတစ်ဖက်မှာသတိထားရမယ့်အခြေအနေရှိတယ်ဆိုတာကိုသမရဦးသိန်းစင်ကိုရိုင်ကပြောဆိုထားတဲ့အကြောင်းနိုင်ငံကြီးဝန်ကြီးကပြောသွားပါတယ
် Our reform process is still as a nascent and sensitive stage where there is little room for error
ကျွန်တော်တို့ရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ဟာအခြေတည်စဖြစ်ပြီးအမှားယွင်းနေခြင်းရှိနိုင်တဲ့အထိအရှာသိမ်းမခံနိုင်တဲ့အဆင့်မျိုးမှာပဲရှိနေလို့မှဒီအတွက်လည်းမြန်မာနိုင်ငံရဲ့ငြိမ်းချမ်းတဲ့အတွင်ကူးပြောင်းမှုကိုအန္တရာယ်ဖြစ်စေနိုင်တဲ့ကိစ္စမျိုးလူတိုင်းရှောင်ရှားဖို့လိုအပ်တာကိုသမ္မတကအများပြည်သူကိုသတိပေးပြောဆိုထားပါတယ
်စိတ်မချရသေးတဲ့ဒီပြုပြင်ပြောင်းလဲရေးအခြေအနေတွေရှိပေမဲ့မြန်မာအစိုးရအနေနဲ့ကတော့ဒီပိုင်းဖြတ်ထားတဲ့အတိုင်းအပြောင်းလဲတွေကိုဖော်ဆောင်သွားမှာဖြစ်ပြီးနောက်ပြန်လှည့်သွားဖို့မရှိဘူးလို့နိုင်ငံကြီးဝန်ကြီးဦးဝနမောင်လင်းကပြောပါတယ်ဒီအတွက်နိုင်ငံတကာအနေနဲ့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေပေါ်မှာဆက်ပြီးတော့အားပေးထောက်ခံကြဖို့လည်းသူကပန်ကြားသွားပါတယ
် This incumbent upon us upon the government and the people of Myanmar to be vigilant
လက်ရှိပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုမလိုလားသူတွေရဲ့ထောင်ချောက်တဲ့ကြမတော့အောင်အစိုးရရောမြန်မာပြည်သူတရက်လုံးမှာအချိန်ပြည့်သတိရှိရှိထားသွားရမှာဖြစ်ပါတယ်နိုင်ငံတကာအတိုင်းအဝန်ရဲ့အားပေးကူညီမှုတွေဆက်လက်ရဖို့လည်းလိုအပ်ပါတယ
်အထူးသဖြင့်ကတော့ဒီနှစ်ပိုင်းအတွင်းပြန့်ပွားလာတဲ့လူမျိုးရေးနဲ့ဘာသာရေးပြိပခအခြေအနေတွေဟာအပြောင်းလဲကိုမလိုလားသူတွေရဲ့လှုံ့ဆော်ကြိုးပမ်းမှုတစ်စိမ့်တစ်ပိုင်းဖြစ်တယ်လို့ဦးဝနမောင်လင်ကပြောပါတယ်ဒီလူတွေအနေနဲ့ပွင့်လင်းလာတဲ့နိုင်ငံအခြေအနေကိုအမျက်ထုတ်ပြီးတော့ဆောင်ရလာတဲ့အပေါ်အစိုးရအနေနဲ့ခွင့်လွှတ်မှာမဟုတ်ဘူးလို့လည်းပြောဆိုပါတယ
် There are always people who wish to rock the boat will not let anyone to take advantage
ဒီခြေနေကိုမလိုလားလို့ပြောပြဲဖြစ်တော့မကောင်းကြံသူတွေလည်းရှိပါတယ်လူမျိုးရေးရမတူ क्वे ပြားတဲ့လူမှုအတိုင်းအဝိုင်းတွေအကြားအကြမ်းဖက်မှုတွေဖြစ်လာအောင်လှုံ့ဆော်နေတဲ့သူတွေအနေနဲ့လက်ရှိပွင့်လင်းလာတဲ့နိုင်ငံရေးအခြေအနေကိုအမျက်ထုတ်ဆောင်ရွက်တာမျိုးကိုကျွန်တော်တို့ခွင့်ပြုမှာမဟုတ်ပါဘူး။သမ္မတဦးသိန်းစိန်ကိုယ်တိုင်လည်းရှင်းရှင်းလင်းလင်းပြောပြပါပြီးလူမျိုးရေးမုန်တီးမှုတွေဖြစ်အောင်ဖန်တီးတဲ့ဘယ်သူ့ကိုမဆိုလုံးဝသီးခတ်မှာမဟုတ်ဘူးဆိုတာပါ
။လက်ရှိအပြောင်းလဲကာလမှာတော့နိုင်ငံရေးလုပ်ငန်းစဉ်တွေထဲမှာအစုအဖွဲ့တွေအားလုံးပါဝင်နိုင်ဖို့နဲ့အမျိုးသားပြန်လည်တည်မြဲရေးကိုဆောင်ရွက်နေတယ်လို့ပဲဒီမိုကရေစီစံနှုန်းစံထားတွေအလေးအကျင့်တွေတိုင်းပြည်အတွင်းမှာထွန်းကားလာစေဖို့လည်းရည်ရွယ်လှုပ်ဆောင်ခဲ့တယ်လို့ပြောသွားပါတယ
် Emergence of civil societies has also contributed to
ရပ်ဘက်လူမှုအဖွဲ့အစည်းတွေပေါ်ပေါက်လာတာဟာဒီမိုကရေစီစံတန်ဖိုးတွေနဲ့အလေးအကျင့်တွေကိုပို့ပြီးတော့အားဖြစ်စေပါတယ်အခုဆိုရင်မတူညီတဲ့အမြင်မတူညီတဲ့ယူဆတွေကြားမှာညှိနှိုင်းတွဲဆုံဆွေးနွေးနိုင်တဲ့ယဉ်ကျေးမှုတည်ရက်မွေးမြူပေးလိုက်နိုင်ပါပြီ
တချိန်ထဲမှာလည်းဒီတနင်္ဂနွေလုံးအတိုင်းအတာပြစ်ခတ်ရစေးနဲ့ပြည်တော်စုအစ်စ်နိုင်ငံရေးဆွေးနွေးပွဲတွေကိုမကြခင်မှာကျင်းပနိုင်လိမ့်မယ်လို့လည်းနိုင်ငံရေးဝန်ကြီးကပြောဆိုသွားပါတယ
် We are hopeful that we'll be able to celebrate the signing of a nationwide
တနင်္ဂနွေလုံးအတိုင်းအတာပြစ်ခတ်ရစေးသဘောတူညီချက်ကိုတိတ်မကြခင်အတွင်းမှာပဲနေပြည်တော်မှာလက်မှတ်ရေးထိုးပွဲလုပ်နိုင်မှုမျှော်လင့်ထားပါတယ်တိတ်မကြတော့တဲ့အချိန်အတွင်းမှာပဲအစီအစဉ်ဖြင့်ပြည်ပြည်စုံနဲ့ငြိမ်းချမ်းရေးသဘောတူညီချက်ဖြစ်လာဖို့ပြည်တော်စုအစဉ်နိုင်ငံရေးဆွေးနွေးပွဲတွေကိုစတင်ကျင်းပနိုင်လိမ့်မယ်လို့ယုံကြည်ထားပါတယ်။ဒီနောက်တစ်ဆင့်အားလွယ်လွယ်ကူကူဖြစ်လာလိမ့်မယ်လို့တော့ကျွန်တော်တို့တွက်မထားပါဘူး။ဒါပေမဲ့ကျွန်တော်တို့ပြည်သူလူထုနှစ်ရှည်လာများတောင်းတနေမှုတကယ်ဖြစ်လာစေဖို့မချစ်မနေဆောင်ရွက်သွားမယ်လို့ကျွန်တော်တို့ပိုင်းဖြတ်ထားပါတယ်
။တစ်ချိန်တည်းမှာလည်းပဲနိုင်ငံတကာညီညွတ်ရေးနဲ့လုံခြုံရေးအတွက်နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုမြန်မာနိုင်ငံအနေနဲ့တက်တက်ကြွကြွနဲ့ဆောင်ရွက်ခဲ့ပြီးတော့ဒီအပေါ်မှာနိုင်ငံတကာနဲ့ပူးပေါင်းလက်တွဲသွားမယ်လို့ပြောပါတယ်။အထူးသဖြင့်ကတော့ဒီပြီးခဲ့တဲ့လပိုင်းကမှနျူကလ িয়ার မပြန့်ပွားရေးအတွက်နောက်ဆက်တွဲသဘောတူညီချက်တရက်ကိုမြန်မာနိုင်ငံအနေနဲ့လက်မှတ်ထိုးခဲ့တာကိုပြန်လည်ပြီးတော့ကိုကပြောသွားပါတယ
် This is yet another significant developments which testifying our commitments towards
နျူကလ িয়ার လက်နဲ့မပြန့်ပွားရေးနဲ့ဖြတ်သိမ်းရေးညီမှန်းချက်အတွက်ကျွန်တော်တို့ဘလို့ပိုင်းဖြတ်ဆောင်ရွက်နေတဲ့ဆိုတာကိုပြတာတဲ့နောက်ထပ်ဖြစ်ထွန်းတိုးတက်မှုတရက်ပါအကောင့်တဲ့ဖော်ရေးဘက်မှမြန်မာနိုင်ငံအနေနဲ့ IAEA ကုလသမဂ္ဂနျူကလ িয়ার အေဂျင်စီနဲ့နိုင်ငံတကာအတိုင်းအဝိုင်းကိုအပြည့်အဝပူးပေါင်းဆောင်ရွက်သွားမှာပါကုလသမဂ္ဂဗြိတိန်ပြည်ထောင်ချက်ပါအငြင်းပွားမှုတွေအပေါ်ငြင်းငြင်းချမ်းချမ်းဖြစ်ရှင်သွားဖို့အခြေခံမူဝါဒအတိုင်းမြန်မာနိုင်ငံအနေနဲ့အပြည့်အဝရည်တည်သွားမှာပါမြန်မာနိုင်ငံဟာဒေသတွင်းနဲ့နိုင်ငံတကာငြင်းချမ်းရေးနဲ့လုံခြုံရေးအတွက်အတူတကွပူးပေါင်းဆောင်ရွက်နေပါတယ
်မြန်မာနိုင်ငံကြ ాయి ဝန်ကြီးဦးဝနမောင်လွင်ရဲ့68ကြိမ်မြောက်ကုလသမဂ္ဂအထူးတွေညီလာခံမေကွန်းပါကောက်နှုတ်ချက်တွေဖြစ်ပါတယ်မ နစ်တုန်းက68ကြိမ်မြောက်အထူးထည်ညီလာခံကိုတော့မြန်မာသမ္မတဦးသင်းစင်ကူရန်တက်ရောက်ပြီးတော့မေကွန်ပြောဆိုခဲ့ရမှာလဲအခုလိုပဲဒီမြန်မာနိုင်ငံရဲ့အပြောင်းအလဲတွေကိုအဓိကထားပြောဆိုပြီးတော့ဒီအပြောင်းအလဲတွေမှာစင်ခေါ်ချက်တွေရှိပေမဲ့နောက်ကျောင်းပြန်လှည့်မှာမဟုတ်ဘူးလို့အခုလိုပဲဂရီဘီပြောဆိုခဲ့ပါတယ်ခင်ဗျာ